ုတစ်ခါတော့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ရပါမယ်။ PNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
ဆင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့မှာမြို့တိုင်းသားတွေနေထိုင်ဖို့အိမ်အလုံး40ခန့်ကိုအေရော်ရီတိုင်းအစိုးရကနေဆောက်လုပ်ပြီးသွားမှာဖြစ်ပါတယ်။တမတော်ကနေတင်စီထားတဲ့မွန်ပြည်သက်ပါတီရဲ့တက်တဲ့ gate ခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်သက်ပါတီဘက်ကနေတင်ပြထားတယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းရှောင်နေကြတဲ့မွတ်စလင်နယ်ပွားတွေကိုမြန်မာပြည်အစိုးရကနေစီစစ်လက်ခံပြီးနေရာချထားဖို့ကြိုးပမ်းနေချိန်မှာမောင်နှံမျိုးနယ်မှာရှိတဲ့ရခိုင်တိုင်းသားကျေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်ဖို့မဖြစ်နိုင်တဲ့အခြေအနေထုတ်ပြန်ချက်တွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားတွေနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအေရဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပြီးလက်ရှိနေအိမ်10လုံးခန့်ကိုစတင်ဆောက်လုပ်နေပြီဖြစ်ပါတယ်နေအိမ်တလုံးကျ30နဲ့80ကျားကုန်ကြဖို့ခန့်မှန်းထားပြီးအေရဝတီတိုင်းအစိုးရကနေအိမ်အလုံး30နဲ့40ကျားဆောက်လုပ်သွားမှာလို့လျှက်စစ်စွမ်းအင်စက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကပြောပါတယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီပေးနိုင်ရေးအတွက်အေရဝတီတိုင်းဒေသကြီးကဝန်ကြီးချုပ်ဦးမန်းကျော်နီကဦးဆောင်ပြီးအောက်တိုဘာလ25ရက်နေ့မှာမောင်တော်မြို့ကိုသွားရောက်ကြည့်ရှုခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အနေနဲ့ဦးစားပေးလုပ်ငန်းစဉ်3ရက်အနက်နေအိမ်တွေပြန်လည်ဆောက်လုပ်ပေးရေးကိုစတင်အကောင်အထည်ဖော်နေခြင်းလည်းဖြစ်ပါတယ်
တမ်တော်ကနေတင်စီထားတဲ့မွန်ပြည်တစ်ပါတီရဲ့တက်တီကိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့မွန်ပြည်တစ်ပါတီကိုစတဲ့တို့အကြနိုဝင်ဘာ10ရက်နေ့ကမော်လမြိုင်မြို့ပြည်နယ်အစိုးရရုံတွေ့ဆုံပွဲမှာမွန်ပြည်တစ်ပါတီကတင်ပြထားပါတယ်ဖျားသုံးစုတံပြူစေရဲမော်တော်ကားလမ်းပေးရှိမွန်ပြည်တစ်ပါတီကိတ်စခန်းနှစ်ခုနဲ့ကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်ထီဖိုးနိုင်ကျေးရွာရှိမွန်ပြည်တစ်ပါတီအောက်ခွန်ကိတ်စခန်းကိုလွန်ခဲ့တဲ့ဖေဖော်ဝါရီလနဲ့မတ်လ3ပိုင်းကတပ်မတော်စစ်ကြောင်းတွေဖယ်ရှားပြီးဝင်ရောက်နေရာယူလာခဲ့တာပါမွန်ပြည်တစ်ပါတီဘက်မှတင်ပြလာတဲ့အခက်ခဲတွေကိုမွန်ပြည်နယ်အစိုးရအနေနဲ့အထက်ကိုတင်ပြပြီးမှတာပြန်လည်ဖြေရှင်းပေးလို့ရမှာဖြစ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကမီဒီယာတွေကိုပြောပါတယ်ငင်းချိုင်းတိဆောက်ရမှာနှစ်ဦးနှစ်ဖက်ယုံကြည်မှုရရှိနိုင်စေဖို့ NCA လက်မှတ်ရေးထိုးရမှာမွန်ပြည်တစ်ပါတီပါဝင်လာနိုင်ဖို့မွန်ပြည်နယ်အစိုးရအနေနဲ့တိုက်တွန်းထားပါတယ်
ချင်းပြည်နယ်ပလက်ဝအထက်ပိုင်းမြန်မာအိန္ဒိယနယ်စပ်မှာတိုက်ပွဲတွေရက်ဆက်ဖြစ်လာတဲ့အတွက်ဒေသခံတွေကိုခရီးသွားလာခြင်းမပြုကြဖို့ဒီလ9ရက်နေ့မှာရခိုင်တပ်မတော် AA ကကြေညာချက်ထုတ်ပြီးအသိပေးလိုက်ပါတယ်အဲ့ဒီကြေညာချက်မှာကလတန်မြစ်ပီချောင်းနဲ့ကလက်ချောင်းတွေမှာဒေသခံတွေအနေနဲ့ခရီးသွားလာမှုမပြုဖို့မဖြစ်မနေသွားရမယ်ဆိုရင်လည်းတတိကြီးကြီးထားသွားလာကြဖို့ဖော်ပြထားပါတယ်မြန်မာအစိုးရတပ်ကရခိုင်တပ်မတော်အခြေပြုတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးမြေပြင်ထိုးစစ်တွေလည်းယခုရက်ပိုင်းအတွင်းအဆက်မပြတ်ဆင်နေတဲ့အတွက်ဒေသခံတွေထိခိုက်မှုမရှိရအောင်အခုလိုအသိပေးထုတ်ပြန်တာဖြစ်တယ်လို့ AA နဲ့နီးစပ်သူတွေကပြောပါတယ်နိုဝင်ဘာလ၃ရက်နေ့ညနေပိုင်းကစပြီးပလက်ဝမြို့နယ်ကုံပြင်ကျေးရွာအနီးစမန်းတလန်တောင်တန်းမှာရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပြီးနိုဝင်ဘာလ၅ရက်နေ့နဲ့၆ရက်နေ့တွင်မှာလည်းမောင်ပုတောင်မှနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ရခိုင်တပ်မတော်သတင်းနဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်
။မွန်ပြည်နယ်ကြိုက်မြော်မြို့နယ်ဖျားတောင်ဒေသရှိမဲကလိုကျေးရွာနဲ့ကော့တွန်ကော့ပနောကျေးရွာအကြားမှာတည်ဆောက်မဲ့ကျွန်းကုမ္ပဏီရဲ့ပြည်လက်မြေဆက်ယုံစီမံကိန်းကိုဘယ်လိုအကောင်အထည်ဖော်ဆောင်ရွက်သွားမယ်ဆိုတာကိုချပြရှင်းလင်းစီလိုကြောင်းဒေသခံတွေကပြောကြားပါတယ်ကျွန်းပြည်လက်မြေဆက်ယုံစီမံကိန်းတည်နေရာဟာကျေးရွာတွေနဲ့နှိကပ်နေတဲ့အတွက်ဆက်ယုံကိုကြောက်မီတွင်းနဲ့လက်ပတ်တုံးပြူမှာကိုစိုးရင်လက်ရှိကြောင်းအခုကိစ္စကိုကြားဝင်ဖြေရှင်းပေးနိုင်ဖို့မွန်ပြည်နယ်လွတ်တော်ကိုလည်းအကူအညီတောင်းထားကြောင်းမဲကလိုကျေးရွာဒေသခံတို့ဖြစ်သူနိုင်ထွန်းကြီးကပြောပါတယ်လက်ရှိအချိန်မှာက Jun Cement Industry Company ha pilami se yon ti sao ye lo ngang akong te po po dwe se bi si kri ya re go si man geng e ya te ma su saong ta chen mi bian ni ta piu bian ta chen lo saong ni le lo di ta khan re ga pyo ba de Pia dao an ni pa wen jima de ni ta ngang thong cha pilami se yon ti ti sao kwen go Jun Company go na thong se chao kune mas la na se ngaya ni ka mi ma na ngang yin ni miu na mu commission MIC ga kwen piu ta ra pi pa de
Shampi Ashe by Mansa Kayai, Mimpi Munema, San Mount Jewa, Osu Ogotago, Ami Matilu, Ugani, Tanane, Pietamu, Pipua Kevare, Bikede Apacha, the Brainiga, Pipua Kerava, San Mount Osu Ogota, Utan Soha, Tuyene Ing, Wan Monyama, Novembala, Nayani, Nyasa Sani Chang, Ami Mati Sange, Tamana Uga, Layo Picalo, Bepeye Oma, Chisan Timambi, ပွဲချင်းပြီးတေဆုံးခဲ့ပါတယ်။ဥတန်းဆိုးကိုကူဖို့ရောက်လာတဲ့စိုက်ခမ်းစင်ကိုလည်းတနတ်သမားကပြစ်ခတ်လိုက်ရမှာဘယ်ဘက်ပေါင်မှာကြီးစံထိမှန်ပေမဲ့ဒဏ်ရာကတော့စိုးရင်စရာမရှိဘူးလို့ဒေတာရဲတွေကဆိုပါတယ်။ဥတန်းဆိုးဟာတတ်ထွက်ရဲဘော်ဟောင်းတအူးဖြစ်တယ်လို့သိရပြီးလက်ရှိအချိန်ထိလောက်ကြံခံရတဲ့အကြောင်းရင်းမသိရသေးပဲ။တနတ်သမားတွေကိုလည်းဖမ်းမိခြင်းမရှိသေးပါဘူး။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်နှံကြိုင်မှာအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားကြတဲ့မွတ်စလင်နယ်ဝါတွေကိုမြန်မာအစိုးရကစီစစ်လက်ခံပြီးနေရချထားပေးဖို့ကြိုးပမ်းနေချိန်မှာမောင်နှံမျိုးနယ်မှာရှိတဲ့တိုင်းသားကြေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်မှုမဖြစ်နိုင်တဲ့အခြေအနေကိုအစည်းအဝေးကနေဆုံးဖြတ
ဒီကလာတွေဟိုပြန်ပြီးလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့မူလနေရာတိုင်းကျွန်တော်ဒီတိုင်းရင်းသားကြီးရတယ်အရှာတချို့ကိုအောက်သားရာကြေးရွာသားကိုကျော်စိုးမိုးကခုလိုပြောပါတယ်ကျွန်တော်တို့ကြေးရွာတွေပေါ်သားတွေပဒုစီနေတဲ့ဒင်းလီကလာတွေဟိုပြန်ပြီးလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့မူလနေရာတိုင်းကျွန်တော်ဒီတိုင်းရင်းသားကြီးရတယ်နီနီကလာတွေဆိုလို့ရှိရင်ကျွန်တော်တို့လောက်ဆက်တဲ့ပြဿနာ မြန်မာဆိုရတာဝန်ရှိသူတွေကတော့ဘင်္ဂလားဖက်ကပြန်လာလို့သူတွေကိုတထောက်ကိုရာကိုစေသွင်းခုနိုင်ဘင်္ဂလားမြန်မာသဖော့တူညီချက်နဲ့အညီစီစိုက်လက်ခံပြီးတောက်ပြလောက်ဝဲမြို့ပါဝင်နေရာနှစ်ခုမှာယာယီနေရာရှာထားပေးမယ်လို့မီဒီယာတွေကိုပြောဆိုထားပါတယ်။လာရှိမော်ရွတ်မြို့နယ်ကဒေသခံတိုင်းရင်းသားတွေရဲ့အခြေအနေတွေကိုလည်းကိုကျော်စိုးမို့ကခုလိုပြောပါတယ်။
အလောက်တို့မော်တော်မြို့နယ်တောက်ပိုက်မှာရှိတဲ့တိုင်းရန်သားကြေးရော်တွေကလည်းဒီလ9ရက်နေ့ကသရေကုံပေါ်ပုံးတော်ကြီးကျောင်းမှာစေဝေးပြီးမူဆလင်တွေကိုအရန်နေရာတိုက်နေရာရှာထားရင်တောက်ပိုက်မှာရှိတဲ့တိုင်းရန်သားကြေးရော်သားတွေအလုံး၄ရက်ဆန်းခွာဖို့ပြန်လာခံသူတွေကိုကန်တစ်ခုမှထားပြီးတထောက်ကိုရာရှိုက်စင်တစ်ခုနိုင်နိုင်ငံသားဥပဒေနဲ့အညီစီစိုက်ဖို့စတဲ့ချက်ခောက်ရှာပါသဖောထားထုတ်ပြန်ချက်
ဖလားမျိုးပေါ်ရက်ွက်အဖြစ်ပြည်내အစိုးရကထည့်သွင်းတမလိုက်တဲ့အပေါ်မကြည်နဲ့တာကြောင့်ဆိုပြီးလိုက်စုကြီးရွာကဒေသခံပြည်သူ80ကျော်လို့ဟာနိုဝင်ဘာလ6ရက်နေ့ကလမ်းမပေါ်ထွက်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
ဖလားမျိုးပေါ်ရက်ွက်ဖြစ်တတ်မှတ်တာကိုလိုက်စိုးကြီးရွာသားတွေကဘာလို့မကြိုက်ကြတာပါလဲ။ပြီးနေအစိုးရအနေနဲ့ဒီကိစ္စကိုဘလို့ဖြေရှင်းသွားဖို့စီစဉ်နေပါတလဲ။အကြောင်းစုံကိုတော့ကိုရောဘက်ကနေစူးစီးထားပြီးနမ်ဟော့ကနေတင်ဆက်ပေးထားပါရယ်။လိုက်စိုးကြီးရွာအုပ်စုကိုဖျက်သိမ်းပြီးဖလားမျိုးပေါ်ရက်ွက်တစ်ခုအနေနဲ့ပြောင်းလဲတတ်မှတ်မယ်ဆိုရင်လိုက်စိုးလူမျိုးပါတာစကားနဲ့ယ ไล่โซยาตารีนี้เนี่ยยะเขตอตายเจยยาอุสุอภิเนี่ยดาสะละณีไทลูจาบีตะเกลุดีละขันฤยะสานะโกมะเง่ญญาวุโซยยะเดนี้เนี่ยสะละต้องสุรวะเมลุอุสาทังกะเปียวบาเดดีเกษะเนี่ยปะตะปีชิมปิเนี่ยอโซยาเปียวขึ้นยะปุกกูซีปินวนจีสไลไอแซคคิงก็รอพี่ตองสุลุตออธิอติปิ่วทาปีตาเกษะဖြစ်နေတဲ့အတွက်ကြောင့်ရက်ွက်အနေနဲ့ပဲဆက်သွားရမှာဖြစ်တယ်လို့ပြောဆိုပါတယ်
ဒီတိုင်းဆက်သွားရမှာပဲကျွန်တော်ကစကြေးရပြီးတိုင်းဆက်သွားမယ်ဆိုပြီးတော့ပြည်ထောင်စုဆိုတာလည်းကျင်းတယ်ပြည်ထောင်စုလွတ်တော်အထိအတိပြုထားပြီးသားကိစ္စဖြစ်နေတဲ့အတွက်ကြောင့်ရက်ွက်အနေနဲ့ပဲဆက်သွားရမှာဖလန်းမြို့သစ်စီမံကိန်းအရအော်တိုဘာလ9ဘိုင်းကပြည်ထောင်စုလွတ်တော်ကနေဖလန်းမြို့မှာရက်ွက်၄ရက်ွက်တိုးချဲ့ဖွဲ့စည်းလိုက်ပြီးလိုက်စိုးကြေးရအုပ်စုနဲ့ကြေးရခုနှစ်ရွာကိ
တဲ့ကျေးရွာတွေဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားများနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအေယာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပါတယ်။တပ်မတော်ကနေတင်စီထားတဲ့မွန်ပြည်သစ်ပါတီရဲ့တပ်တီဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်သစ်ပါတီကတင်ပြထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာတွေပဲဖြစ်ပါတယ်။